မြန်မာနိုင်ငံသိမ်းဆိုင်ပြထုတ်လုပ်မှုဟာ2019ခုနှစ်မှာတိတိတသာကျဆင်းလာခဲ့ကြောင်းပြီးခဲ့တဲ့2015ခုနှစ်နဲ့နှိုင်းယှဉ်သိမ်းဆိုင်ဧက3000ကျော်ကျဆင်းခဲ့ကြောင်းကုလသမဂ္ဂမူရည်စည်းဝါးနဲ့အမှုပြင်ဆိုင်ရာယုံ UNODC ကဒီကနေ့အစည်းအဝေးကထုတ်ပြန်လိုက်ပါတယ်ဒီလိုဘိန်းဆိုင်ပြိုးရာတွေကျဆင်းလာတဲ့တချိန်ထဲမှာပဲဘိန်းဆိုင်ပြိုးရာဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့လိုအပ်နေတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံကဘိန်းတိကဆိုင်ပြိုးတဲ့ဒေသတွေမှာအခုနှစ်ပိုင်းတွေအတွင်းမှာဘိန်းဆိုင်ပြိုးမှုကျဆင်းခဲ့ပြီးရှမ်းပြည်နယ်ဘက်တွေမှာအထူးသဖြင့်ကျဆင်းသွားတယ်လို့ကုလသမဂ္ဂမူရည်စည်းဝါးနဲ့မှုခင်းဆိုင်ရာယုံUNODC နဲ့မြန်မာအစိုးရတို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘိန်းဆိုင်ပြိုးမှုထုတ်လုပ်မှုစစ်တမ်းကို UNODC နဲ့မြန်မာအစိုးရတို့ဟာ2000ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးဒီနှစ်ကျဆင်းမှုပမာဏဟာ2015ခုနှစ်နဲ့နှိုင်းစာရင်25ရာခိုင်နှုန်းအထိကျဆင်းခဲ့ကြောင်းအရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂမူရည်စည်းဝါးနဲ့မှုခင်းဆိုင်ရာယုံကဌာနကိုယ်စားလှယ် Jeremy Douglas ကအခုလိုပြောပါတယ်။
That the cultivation of opium here in the country is now at full.
အခုဆိုရင်ဘိန်းဆိုင်ပြိုးမှုဟာ4100ဟက်တာရှိပြီးတော့ဒါဟာအရင်ကရှိနေတဲ့9500ဟက်တာကနေတိတိတသာကျဆင်းလာတာဖြစ်ပါတယ်။ဒီကိန်းဂဏန်းအရဆိုရင်ဘိန်းဆိုင်ပြိုးမှုဟာ25ရာခိုင်နှုန်းကျဆင်းလာတာဖြစ်ပါတယ်
။ကျဆင်းသွားတဲ့ဘိန်းဆိုင်ပြိုးမှု area ကိုအေကနဲ့တွက်ချက်ကြည့်ရင်3000ကျော်လောက်ရှိတာဖြစ်ပြီးဘိန်းထုတ်လုပ်မှုရ2019ခုနှစ်မှာတန်ချိန်950ထွက်ရှိပြီး2015ခုနှစ်နဲ့နှိုင်းစာရင်တန်ချိန်100လောက်ကျဆင်းသွားကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။မြေပြည်တော်မှာဒီဇင်ဘာလ6ရက်နေ့ဒီကနေ့ပြုလုပ်တဲ့2019ခုနှစ်အတွက်မြန်မာနိုင်ငံဘိန်းဆိုင်ပြိုးမှုဆိုင်ရာစစ်တမ်းထုတ်ပြန်ပွဲမှာပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းဘိန်းဆိုင်ပြိုးမှုကျဆင်းတာနဲ့ပတ်သက်လို့အခုလိုမိန့်ခွန်းထဲမှာထည့်သွင်းပြောကြားပါတယ
်။မြန်မာနိုင်ငံအနေနဲ့2006ခုနှစ်မှာပိစာဒုမအနေဆုံးလို့ရရှိပြီးပေမဲ့ဒီနှစ်မြန်မာပိုင်း2013ခုနှစ်ထိပြန်လည်ညစ်တက်လာခဲ့ရမှာ2014မှာပြန်လည်ကျဆင်းပြီးပြီးဥတည်လာခဲ့ပါတယ်ဒီနှစ်မှာတော့အသီးသီးသာပြန်လည်ကျဆင်းလာရကြောင်းသိရပါတယ်
မြန်မာနိုင်ငံဘိန်းဆိုင်ပြိုးမှုစစ်တမ်းကိုဂျိုဒူတပ်ပုံတွေကရယူတဲ့ဤစနစ်နဲ့ကွင်းစင်းစစ်ဆေးတဲ့ဤစနစ်နှစ်မျိုးနဲ့ကောက်ခံတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကဘိန်းဆိုင်ပြိုးတဲ့ဒေသတွေကတော့ရှမ်းပြည်နယ်ဖြစ်ပြီးကချင်နဲ့ချင်းပြည်နယ်တွေမှာလည်းစိုက်ပျိုးတာတွေရှိကြောင်းစစ်တမ်းမှာဖော်ပြပါတယ်ဒီစစ်တမ်းကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်တွေမှာတော့ဘိန်းဆိုင်ပြိုးတာဟာတိတိတတ်တာရောကြတာမျိုးမရှိတာနဲ့ပတ်သက်ပြီး Jeremy Douglas ကအခုလိုတုံ့တက်ပါတယ်
The two places where we do not see the decline are the same places where we see the decline.
ဘိန်းဆိုင်ပြိုးမှုကျဆင်းတဲ့ဒေသနှစ်ခုကိုလေ့လာကြည့်တဲ့အခါဒီဒေသတွေဟာလက်နက်ကင်ပြိပခဖြစ်ပွားတဲ့ဒေသတွေဖြစ်နေပါတယ်။ဒီလက်နက်ကင်ပြိပခဟာမူရည်စည်းဝါးနဲ့ငြိမ်းချမ်းရေးလိုဆက်နွယ်နေတာလည်းတွေ့ရပါတယ်
။ဘိန်းဆိုင်ပြိုးမှုကျဆင်းတာဟာဒေသရင်းဘိန်းစိမ်းနဲ့ဘိန်းပြူစည်းကျဆင်းတာအပြင်မက်တာမက်ဆက်တင်းခေါ်စိတ်ကြွစည်းကိုအစားထိုးတုံးဆွဲလာတာနဲ့လည်းဆက်ဆက်နိုင်ကြောင်းအစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်ပြိုးတာရောကြစီဖို့အတွက်ဘိန်းဆိုင်ပြိုးတာဒေသတွေမှာအစားထိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းလည်းကြည်ထေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုထားပါတယ
်ဘိန်းဆိုင်ပြိုးတာဒေသများမှာပြပောက်ဆုံးဖွံ့ဖြိုးမှုပေါင်းဝင်တဲ့ကြည်ထေးဖွံ့ဖြိုးရေးကိုဦးစားပေးလို့ဆောင်ရွက်ရှိသလိုအစားထိုးဖွံ့ဖြိုးမှုလုပ်ငန်းများမှာလည်းစာတူများကိုအမှန်တကယ်အကျိုးဖြစ်ဆုံးဆိုတဲ့အသိမျိုးတဲ့အစားထိုးတိနံမွေးမြူရေးဈေးကွက်ရရှိတဲ့အထောက်အကူငွေရလုပ်ငန်းများဖို့ဆောင်ပေးခြင်းတို့ကိုလည်းဆက်လက်ထောက်ထည့်ဖို့ဆောင်ကြမှာဖြစ်ပါလိ
မ့်မယ်။မြန်မာနိုင်ငံမှာအရင်ကဘိန်းစားထိုးတီးညံစိုက်ပျိုးမှုစီမံကိန်းတွေဆောင်ရွက်ခဲ့ပေမဲ့ထွက်လာတဲ့တီးညံတွေအတွက်ဈေးကွက်အခက်အခဲနဲ့အစားထိုးတီးညံစိုက်တဲ့တောင်သူတွေအတွက်ရည်ရွယ်ပံ့ပိုးမှုအပိုင်းမှာအခက်အခဲတွေရှိခဲ့ပါလေ။အခုတော့ရှမ်းပြည်နယ်အတွင်းမှာဘိန်းစားထိုးတီးညံအဖြစ်ကော်ဖီစိုက်ပျိုးဖို့စီစဉ်ထားပြီးထွက်ရှိလာတဲ့ကော်ဖီဈေးတွေအတွက်ဈေးကွက်ရရှိရေးအတွက်ပါဆောင်ရွက်ပေးနေပါလေ။မြန်မာနိုင်ငံမှာမူရည်စေဝါတိုက်ဖြတ်ရေးအတွက်1999ခုနှစ်ကစတင်ပြီး15နှစ်စီမံကိန်းချမှတ်ဆောင်ရွက်ခဲ့ရမှာ2014ခုနှစ်မှာစီမံကိန်းကိုအပြည့်အဝအကောင်အထည်မဖော်နိုင်တာကြောင့်နောက်ထပ်5နှစ်ထပ်မံတည်တံ့တိုးထားပါတယ်